မြန်မာအစိုးရတပ်နဲ့ကရင်ပြည်အမျိုးသားတွတ်တရေးပါတီ KNPP တပ်ဖွဲ့တို့ကြားဒီကနေ့မနက်ပိုင်းတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ထိခိုက်သေးဆုံးမှုကတော့အသေးစိတ်မသိရသေးပါဘူးပြည်အောင်စုအစ်စ်နှစ်ဦးနှစ်ဖက်သဘောတူညီချက်တွေကိုအစိုးရတပ်ဘက်ကအတိအကျလိုက်နာမှုမရှိတာကြောင့်အခုလိုတိုက်ပွဲဖြစ်ရတာလို့ KNPP ခေါင်းဆောင်တဦးကလည်းပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ပြောပြပေးပါရှင
်ဟုတ်ကဲ့ပါကြားပြည်နယ်ဖားဆောင်မြို့နယ်နန်ကိရွာတောင်ဘက်နားကကြေးရွာမှာအစိုးရတပ်၄နှစ်ရှင်းနဲ့KNPP တပ်ဖွဲ့တွေကြားအောက်တိုဘာ20ဒီကနေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တာလို့ KNPP ဒုက္ခတာခူးဦးတွေက VOA ကိုအတည်ပြုပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အခြေအနေနဲ့ပတ်သက်လို့သူကအခုလိုရှင်းပြပါတယ
်သတင်းအရကတော့ဖာဆောင်မြို့နယ်နန်းကေဒဝနာမှာဖြစ်တယ်လို့တော့သိရပါတယ
်ဟုတ်ကဲ့
အဲ့မဲ့ကျွန်တော်တို့ကြားရမှာတော့အခြေခံပြီတော့ကျွန်တော်တို့ဘယ်လိုဖြစ်ဝင်မဲ့သဘောရတော့ကျွန်တော်တို့ပြောချက်လာတော့ตาลุชามูรีเนปาเตโลโรเนปัตตะเปทวเมลาเมซินตองเยจูตินดรีปีอาจารย์จาปิโรตวลารามิรีนุปุกิบูสุระฮาปิยาโร2000นิกเรวะจิตังมาราเวโปตําเมเนาะปายมาโรโอตําโลเปกะโรดิลุตวลาลาเนปัตเตบีอะเมนดรีนเตปูรามิอาจารย์จารามิรีญิมันซองยูรามิรีอะยานเนปาลาบาโ
หမြန်မာအစိုးရတပ်ဘက်ကဟိုလိုက်နာဆောင်ရွက်ခြင်းသိမ့်မရှိဘူးဆိုတဲ့အဓိပ္ပာယ်လားခင
်ဗျ။ဒီလိုသဘောပဲပြောမှာပဲဖြစ်ပါတယ်။ကျွန်တော်တို့ကတော့ဘယ်လိုဆိုအပြင်မဲ့ရှိထားတာပေါ့နော်။ပြည်နယ်စစ်ကြောင်စုအဆင့်ဆိုပြီးတော့ပေါ့နော်။ကျွန်တော်တို့ပြည်တော်စုအဆင့်မှာသဘောတူညီချက်နှစ်ကြိမ်လောက်ပဲရှိပါတယ်။ NCA ကတော့ကျွန်တော်တို့ညနေဆောင်ရွက်နေသေးပေါ့နော်။ကျွန်တော်တို့ကလည်းဒီလမ်းကြောင်းပဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ကလည်းညနေဆောင်နေသေးပါ။သူတစ်ချက်ကတော့ဒီပါလစ်ဆိုအဂရီမန့်တွေကိုကျွန်တော်တို့အကောင့်နဲ့ပေါ်တဲ့အခါမှာတော့ဒီလိုလေးဟာချာအနေကြေးလေးရှိတာကိုတော့ကျွန်တော်ဘယ်လိုအကောင့်နဲ့ပေါ်ချမလဲဘယ်လိုသဘောကတော့ကိုအခေအကျရလို့ထင်တာပေါ့နောက်ပြီးတော့နှစ်ဖက်ကြားမှာကျွန်တော်တို့အပြာနားလည်မှုနဲ့ယုံကြည်မှုကအရေးကြီးတယ်လို့ကျွန်တော်တို့ထင်တာပေါ့နော်ဒီဟာလေးကိုအသားကျအောင်ကျွန်တော်တို့ကပထမဆောင်ရွက်လိုတာပ
ါဟုတ်ကဲ့ခင်ဗျဆိုတော့ဒီကြားပြည်နယ်ထဲမှာအစိုးရတပ်တွေကအခုအချိန်မှာတိုးချနေတုံးမလားဘယ်လိုအနေအထားတွေ့နေရလဲ
ဟုတ်ကဲ့ဒီဒီပတ်နဲ့နပါရမှာတော့ပို့ပြီးတော့နည်းနည်းတူတူချာချာဖြစ်တာပေါ့နော်။ဥမာဖြစ်တော့ဒီမှာရှင်ရဲ့ပြည်နယ်ကဒေသကတန်တရားတော့ဆက်ဆက်ပေါ့နော်။အဲ့ဒါကတော့ကျွန်တော်တက်ဆက်လေးအောင်မရှိပါဘူး။နောက်ပြီးတော့တခါကျွန်တော်ချမ်းပြည်နယ်ကအဲ့ဒီတက်လို့ကျွန်တော်ပြောတဲ့95နဲ့အောက်ကတက်ခွေရတော့သူတို့တက်ပြောင်းလဲရတော့ပုံမှန်လုပ်လို့ရှိပါတယ်။အဲ့မဲ့ဒီတစ်ခေါက်ကတော့တက်ပြောင်းလဲလုပ်တယ်လို့ပြောနေတော့လည်းအဟောင်းတွေကတော့ပြန်ဆက်သွားတာမျိုးတွေမရှိဘူး။နောက်ပြီးတော့အင်အားတွေဖြစ်စည်းပြီးတော့ဟိုတခြားဒေသတွေလည်းအင်အားဖြစ်နေတာမျိုးတွေကျွန်တော်တို့ပြောတော့သူတကယ်တော့ဖာဆောင်မျိုးနဲ့တည်းကမော်ချီဒေသဆက်ကအဲ့လိုမျိုးတွေအင်အားဖြစ်တာလည်းကျွန်တော်တွေ့ရတယ်။ဒါနဲ့တခြားတကြားထဲမှာပဲကျွန်တော်တို့အမှတ်14တမ်းမြေစစ်လိကီတင်နာကျောင်းဆိုတာရှိပါတယ်ကျွန်တော်တို့ရှိမှာ။အဲ့ဒီစစ်တင်တာကြောင်းမှလည်းပဲအခုတမ95အပါဝင်တမရှိစီရှိတဲ့အောက်ခံတတချို့တွေသူရင်အား1000ကျော် 2000 ဝန်းကျင်လောက်ဟိုအခြေခံစစ်တင်တာတွေဘုံမှာတရားနေတက်နေတယ်ဆိုတော့ဒီတွင်လည်းကျွန်တော်တို့ရပါတယ်နော်ဒါလည်းလုံခဲ့တဲ့ပါရီကပဲစပြီးဖြစ်ပေါ်နေတာပါခဏချင်းပေါ့
ဒီတိုက်ပွဲသတင်းနဲ့ပတ်သက်လို့တမရော်သတင်းထုတ်ပြန်ရေးအဖွဲ့တာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးကရားပြည်နယ်တွင်အခုလိုတကြော့ပြန်တိုက်ပွဲတွေကြောင့်ဖရူဆိုရှားတော့နဲ့တန်လွင်မြစ်အရှိဘက်ချမ်းဒေသတွေမှာပါတိုက်ပွဲတွေဆက်ဖြစ်လာမှာကို KNPP ဘက်ကစိုးရိမ်နေပါတယ် KNPP ရဲ့လွိုက်ကော်ဆက်ဆံရေးယုံတာဝန်ခံကတော့ဒီကနေ့ဖြစ်တဲ့တိုက်ပွဲဟာတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်ရာကထိတွေ့တိုက်ပွဲဖြစ်ခဲ့ရတာလို့တိုင်းရင်းသားမီဒီယာတခုကိုဖြေကြားပါတယ်ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တပ်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့NCA အပြည့်အစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင် EU အဖွဲ့တွေတက်ရောက်တဲ့နေပြည်တော်ကငင်းငင်းရေးထိပ်သီးဆွေးနွေးပွဲမှာအကြီးကအချက်၅ချက်သဘောတူညီချက်ရခဲ့ပေမဲ့ခွဲမထွက်ဘူးဆိုတဲ့ဂတိစကားမရဘဲပြည်내ဆိုင်ရာဖွဲ့စည်းပုံကိစ္စနဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုတွေကိုအစိုးရတပ်ဖက်ကလိုက်လျောဖို့ဆန္ဒမရှိဘူးလို့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တိုင်းဒေသခေါင်းဆောင်တွေကပြောကြားထားပါတယ်ခင်ဗျာ